အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နော်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကိုရှေ့သတင်းပတ်တဲ့ဗီယက်နမ်နိုင်ငံဟနွိုင်းမှာကျင်းပတဲ့အခါဒီထိပ်သီးဆွေးနွေးပွဲကနေနော်ကိုရီးယားဘက်ကအမျက်ထွက်နိုင်တယ်လို့ကြွမ်းကျင်သူတွေကထင်မှန်းကြပါတယ်တောင်ကိုရီးယားဆိုးမျိုးတော်ကနေ VOA သတင်းတော့ Steve Miller ပေးပို့တဲ့သတင်းကိုအခြေခံပြီးတော်ခင်မျိုးသက်ကြောက်ကြမှာပ
ါဗီယက်နမ်နိုင်ငံဟနွိုင်းမှာတော့ဖေဖော်ဝါရီ28မှာကျင်းပမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်နေကြပါပြီ။ခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကဘာရက်လက်ထွက်လာမယ်ဆိုတာရေရာမသိကြသေးပေမယ့်မြောက်ကိုရီးယားဘက်ကဟိုးဝင်ကလေးကထားခဲ့တဲ့ရည်မှန်းချက်ကတော့ကိုရီးယားကျွမ်းဆွေမှာအမေရိကန်နဲ့ကုလတက်တွေမရှိသေးပဲဖြစ်တယ်လို့ဗြိတိန်နိုင်ငံရဲ့မြောက်ကိုရီးယားဆိုင်ရာဒုတိယသံမတ်ကြီးဟောင်းတေယောင်ဟိုးကအင်ဂျန်နစ်မှာသတင်းထုတ်တယ်လို့ပြောပါတယ
်။ယင်းကွန်ဆိုင်ဘူကတီ
အင်ဂျန်အော်ဒါသူရဲ့ဆက်တဲ့နိုင်ငံကကိုရီးယားကျွမ်းဆောင်မှာရင်းချမ်းရေးလိုလာတဲ့အာဏာရှင်ပြောက်ဖြစ်လာဖို့လုပ်မယ်ဆိုတာပြောကြောင်းတေကပြောသွားတာပါ။ကင်းကကိုရီးယားနိုင်ငံခြားရှေးပဋိပက္ခရော့စီဖို့ဂျာဂန်နယ်တစ်ခုဖန်တီးပြီးဒီဂျာဂန်နယ်ကိုတဖြည်းဖြည်းနှစ်ဖက်နိုင်ငံပဲဖြည့်ယူတာကနေကျွမ်းဆောင်တစ်ခုလုံးရင်းချမ်းရေးရမယ်နိုင်ငံကိုချပြခဲ့တယ်လို့လည်းရှင်းပြပါတယ်။တကယ်လို့သောက်တိတုံးတက်သူတွေတွေ့ထားတဲ့အချိန်သမ္မတထရမ့်ကဟနွိုင်းဆွေးနွေးပွဲမှာစစ်ပွဲအဆုံးတက်ကြောင်းကြေညာခဲ့ရင်ကိုရီးယားနိုင်ငံကထိတ်တဲငင်းဆိုင်မှုတွေမဖြစ်အောင်ကာကွယ်ဖို့ထားတဲ့ကုလသမဂ္ဂတက်တွေကိုရီးယားကျွမ်းဆွေးမှာရှိဖို့မလိုတော့ဘူးလို့မြောက်ကိုရီးယားကကြေညာနိုင်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်းနဲ့ရီမန်ချန်နဲ့ပတ်သက်ပြီး RAND Corporation ရဲ့ကာကွယ်ဆိုင်ရာအကြီးအကဲသုတေသနအရာရှိ Bruce Bennett ကတော့ဆုံးမျိုးကခြေတိတ်ပံကြောင်ဟောပြောဝဲမှာအခုလိုခံမှန်းလိုက်ပါရဲ့
I think he wants to see a US disengagement from the
peninsula ကျွန်တော်ကိုရီးယားတွက်မှာအမေရိကန်မရှိတော့တာကိုလိုချင်ပါလိမ့်မယ်။နောက်တောင်ကိုရီးယားကိုဖိအားကြီးကြီးပေးနိုင်မယ့်အနေထားရဖို့လေသူလိုချင်ပါလိမ့်မယ်။ဒါရင်မကပါဘူး။သူ့ပြည်တွင်းကခံမှားတဲ့ထောက်ခံမှုကိုပါလိုချင်မယ်လို့ထင်ပါတယ်
။ခေါင်းဆောင်နှုံးရဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကတော့ဖြစ်လာနိုင်ခြေရှိအများကြီးရှိနေတယ်လို့အင်ကာနိကပဲသမရအင်ဂျီမှာတရင်တောက်တူကိုပြောပါတယ်။ဒါဟာသိစိတ်လှချဖို့ကောင်းတဲ့ဆင်းရဲပွဲတည်းလို့သမရကပြောပုံနဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ဖြတ်တင်းဟာအမေရိကန်ရဲ့အဓိကပန်းတိုင်ဖြစ်နေတာပါ
။ Well, I'd just like to see ultimately denuclearization.
အောက်ဆုံးမှာဒီပန်းတိုင်ကိုရောက်မယ်လို့ဆိုထားပေမဲ့အချိန်ကိုတော့ကန့်တန်ထားပါဘူး။သူတို့ဘက်ကနျူကလ িয়ার နဲ့စမ်းသပ်မှုတွေမလုပ်မချင်းကျွန်တော်တို့ဘက်ကအမြန်တုံးလို့ဖို့မလိုပါဘူး။စမ်းသပ်မှုတွေလုပ်လာမယ်ဆိုရင်တော့နောက်တစ်မျိုးလုပ်ရမှာပေါ့။
သမရရဲ့နိုင်ငံတော်ခြေပြတ်မင်းကုန်းပါလေသူသာသမရဖြစ်မလာရင်ခုချိန်တော့ဆိုလူတန်းနဲ့ချီတွေ့ဆုံနိုင်တဲ့စစ်ကွဲကြီးဖြစ်နေပြီလို့ပြောပေမယ်အင်ဂါနိကတော့နိုင်ငံဆက်ဆံရေးဟာအနေနဲ့တိတ်မရှိပဲတည်ငြိမ်နေတယ်လို့ပြောပါတယ်ဒါပေမဲ့မြောက်ကိုရီးယားဟာအမေရိကန်အတွက်ဘယ်တော့မှစီးချင်းချောက်မှုမဖြစ်ခဲ့ဘူးလို့တေကပြောပါတယ်ဒါအပြင်သမရထရမ့်ဟာမြောက်ကိုရီးယားရဲ့ထောင်ချောက်ခဲကိုကြားနေတယ်လို့လည်းဝေဖန်ပါတယ်
ဒီဘုကေဆုံယောင်ထရမ့်ကယင်းဆုံ
ယောင်ကသမဂ္ဂအထွေထွေညီလာခံမှာသမဂ္ဂထရမ့်ပြောခဲ့တာ ਨੇ အဲ့ဒီဒေတာမှာတကယ်ဖြစ်ဖြစ်နိုင်တယ်လို့ပြောတာတွေဟာမဟာဗျူဟာဆိုင်ရာမဟာအမှားတစ်ခုဖြစ်တယ်လို့တေကပြောသွားတာပါအမေရိကန်နဲ့မြောက်ကိုရီးယားချာနျူကလ িয়ার ရှစ်ပွဲဖြစ်နိုင်တယ်ဆိုတာဟာမြောက်ကိုရီးယားရဲ့လုံခြုံမှုတစ်ခုလို့သူယုံကြည်ကြောင်းလည်းပြောပါတယ်ဒါအပြင်အမေရိကန်နဲ့ဆက်ဆံရေးအတွက်ယုံကြည်မှုတည်ဆောက်ရေးကိုအရေးကြီးအကြီးအကျယ်လုပ်ပြီးနောက်မှနျူကလ িয়ার လက်နဲ့ဖျက်သိမ်းရေးလုပ်မယ်မူကောင်ကိုမြောက်ကိုရီးယားဘက်ကလည်းတိစောက်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ဘန်နက်ကတော့ကင်ဂျွန်အွန်းအနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုလုံးဝဖျက်သိမ်းဖို့အတွက်သဘောတူညီချက်ရှိမရှိသူမသိဘူးနဲ့သမ္မတထရမ့်ဘက်ကကြေညာရင်တော့ကြေပြတ်တဲ့စစ်အဆုံးသတ်ဖို့ဖြစ်လာနိုင်တယ်လို့တကယ်ငြင်းချမ်းမှုရလာနိုင်တယ်လို့လည်းပြောပါတယ်။ဟနွိုင်းထိပ်သီးအစည်းအဝေးအတွက်ပြင်ဆင်ဖို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘီကန်ဟနွိုင်းကိုတွားနေပြီဖြစ်တယ်လို့မြောက်ကိုရီးယားအထူးကိုယ်စားလှယ်ကင်ဟုတ်ချိုကလည်းအင်ကာနေမှာဘေကင်းကိုရောက်နေတာမို့ဗီယက်နမ်ကိုသွားဖို့လုပ်နေတာဖြစ်နိုင်ပါတယ်။သမရထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့အင်ကာနေတယ်လီဖုန်းပြောရမှာတော့မြောက်ကိုရီးယားနျူကလ িয়ার လက်နက်အငြင်းဖြတ်သိမ်းရေးအတွက်အမေရိကန်ဘက်ကအကူအညီတောင်းလာရင်ကိုရီးယားနိုင်ငံခြားရထားလမ်းဖောက်လုပ်တာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်တာအပါအဝင်မြောက်ကိုရီးယားကိုစီးပွားရေးလမ်းဖွင့်ပေးတဲ့နည်းနဲ့တောင်ကိုရီးယားကအမေရိကန်ကိုအကူအညီပေးနိုင်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။